ူးလသမဂ္ဂလုံခြုံရေးကောင်စီရဲ့ရှင်းရငင်းချင်းလုပ်ငန်းစဉ်ဆိုင်ရာနိုင်ငံတကာလမ်းပြနေပုံကိုတညတညွတ်ထဲအတီးပြုတ်ပေးလိုက်နိုင်တာဟာလူပေါင်း2သိန်းခွဲကျော်တည်ဆုံးခဲ့တဲ့ပဋိပက္ခနဲ့ပတ်သက်ပြီးအင်အားကြီးနိုင်ငံတွေကြားရှာရှာပါပါတစည်းတလုံးနဲ့ရှိတာပြနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဆီးရီးယားရဲ့နိုင်ငံရေးတက်တနာအဖြစ်ရှာရေးမှာအရင်တုန်းကလုံခြုံရေးကောင်စီမှအတားအဆီးတွေရှိနေရတာနဲ့အခုလိုထူးထူးခြားခြားညီညွတ်မှုရှိတာအတွက်ဝန်ကြီးကယ်ရီကအခြေကျလိုက်ပါတယ်။ဒါအပြင်တောက်ကြွနေမှာရလိုက်တဲ့ဒီသဘောတူညီချက်ကိုတမိုင်းဝင်သဘောတူညီချက်တရားလို့ခေါ်ဆိုလိုက်ပြီးတန်တမန်ရေးကျိုးမမှုတွေကိုနှစ်သက်မှာအလျင်အမြန်ဆောင်ရွက်သွားနိုင်မယ်လို့လည်းခန့်မှန်းပြောကြားခဲ့ပါတယ်။ကာလကြာရှည်ဆုံးရှုံးမှုကြီးမားတဲ့ပြည်တွင်းစစ်အရေးဖြည့်ဆင်းနိုင်မှုအတွက်ကုလသမဂ္ဂရဲ့ဒီဆုံးဖြတ်ချက်ကအပြည့်သဘောဆောင်တဲ့ခြေလှမ်းတရားဖြစ်ကြောင်းတူရကီကပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကသူ့နိုင်ငံင်းနဲ့ဆီးရီးယားမှာသူ့ရဲ့စီးရီးဆွမ်းအောင်အပြည့်အဝအတုံးချတာမျိုးမရှိသေးပဲတကယ်လို့လိုအပ်လာရင်တော့သူ့အနေနဲ့တဆင့်တက်ပြီးပါဝင်ပေးဖို့အဆင်သင့်မယ်လို့စနေနေ့မှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂကကမ္မကဋ္ဌလုပ်ထားတဲ့ဆီးရီးယားရဲ့ဥဆောင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ကိုပံ့ပိုးပေးမှာဖြစ်ကြောင်းကုလသမဂ္ဂဆုံးဖြတ်ချက်ထဲမှာဖော်ပြထားပါတာပါ။ဒီဆုံးဖြတ်ချက်ထဲမှာနိုင်ငံတွင်းအဖွဲ့အစည်းတွေကြားဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုကျင်းပဖို့နဲ့ဆက်ရှင်လာတွင်ရွေးကောက်ပွဲတွေကျင်းပပြန်မှာဖြစ်ပြီးတစ်ဆက်တည်းမှာပဲဂျာဖြတ်ဆူတော်ချက်ကိုဖွဲ့စည်းဖို့ပါပါဝင်ပါတယ်။ဆီးရီးယားမှာတနင်္ဂနွေလုံးတိုင်းတန်နဲ့ပါဝင်ဆောင်မဲ့ပြစ်ခတ်ရစစ်မှုလုပ်ဖို့အစီအစဉ်ပါပြီးမဲ့ ISIS အဆွမ်းရောက်တွေထက်သဘောထားတိတ်မတင်းပါနဲ့အတိုက်ခံတွေကိုပြစ်မှတ်ထားတဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေမရက်ပေးသေး၍ရေရှည်တည်တတ်မဲ့ပြစ်ခတ်ရစစ်မှုကတော့ဖြစ်လာနိုင်မှာမဟုတ်ဘူးလို့ Istanbul အခြေစိုက်ညွန်ပေါင်းဆီးရီးယားအတိုက်ခံဖွဲ့ကပြောပါတယ်။